ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအရာရှိကြီး9ဦးကိုအက်သီယိုးပီးယားနိုင်ငံကသူ့နိုင်ငံကနေနှင်ထုတ်ပိုင်ခွင့်မရှိဘူးလို့ကုလသမဂ္ဂအကင်းမှုချုပ်အန်တိုနီယိုဂူဒရက်ကအက်သီယိုးပီးယားဝန်ကြီးချုပ်အဘီအာမက်ကိုပြောကြားလိုက်ပါတယ်။အခုလိုကုလထိတ်တန့်အရာရှိကြီးတွေကိုနှင်ထုတ်တာကိုကုလသမဂ္ဂကလက်မခံကြောင်းအကင်းမှုချုပ်ကအက်သီယိုးပီးယားဝန်ကြီးချုပ်ကိုတောက်ကြံနေကဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာလို့အကင်းမှုချုပ်ရုံးဒုတိယပြောခွင့်ရဖာရန်ဟက်ကပြောပါတယ်။ကုလသမဂ္ဂဥပဒေရေးရာဌာနကဒီတော့မှရှိတဲ့အက်သီယိုးပီးယားကုလရုံးကိုစာပေးပို့ပြီးကုလအရာရှိတွေကိုနှင်ထုတ်ခွင့်မရှိကြောင်းအကြောင်းကြားခဲ့တာပါ။ကုလလူသားချင်းစာနာမှုဆိုင်ရာရုံးဒုတိယအကြီးအကဲနဲ့ UNICEF ကိုလည်းအပါအဝင်အရာရှိကြီး9ဦးကို52နာရီအတွင်းထောက်ခွာသွားဖို့အက်သီယိုးပီးယားအစိုးရကချက်တပင်းနဲ့မှညွှန်ကြားခဲ့တာပါ။အက်သီယိုးပီးယားနိုင်ငံရေးဝန်ကြီးဌာနကတော့ဒီ9ဦးဟာနိုင်ငံပြည်ရင်းရေးကိုဝင်ရောက်နှောက်ယှက်သူတွေလို့ Twitter မှာရေးသားခဲ့ပါတယ်။အခုလို UNICEF အကြီးအကဲအရာရှိကြီး9ဦးကိုနိုင်ငံကနှင်ထုတ်ဖို့အဲ့ဒီပြည်အစိုးရရဲ့ဆုံးဖြတ်ချက်ဟာစိတ်မကောင်းစရာဖြစ်တယ်လို့ဆိုရင်ကြလည်းကောင်းတယ်လို့ UNICEF အဖွဲ့ကတောက်ကြံနေမှာပဲ၊ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။